ာနိုင်ငံရဲ့ကဏ္ဍအသီးသီးကိုခုနှစ်ပြီးပြုပြင်ကြောင်းလေးရေးပြီးလုပ်လာပြီးတဲ့နောက်ဒီဘွားရေးဘက်မှာလည်းဒီဘရင်းနှီးနှုတ်နှံမှုကိုဝင်လာမယ်ဆိုတဲ့မျှော်လင့်ချက်တွေကအတော်လေးမြင့်မြင့်မားမားရှိကြတာပါ။ဒါပေမဲ့လည်း2012ခုနှစ်သမ္မတဦးသိန်းစင်လက်ထက်ကနေအခု2018ခုနှစ်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတက်တဲ့ဒီဒီဘရင်းနှီးနှုတ်နှံမှုကထင်သလောက်ဝင်မလာပါဘူး။ဒီမနိုင်ငံပြည်နယ်ဒီဆောက်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်တိတ်ကိုလိုအပ်လာတဲ့ဒီဘရင်းနှီးနှုတ်နှံမှုတွေဘာကြောင့်များထင်သလောက်ဝင်မလာတာပါလဲ။ဘာပေများမှားခြင်းကမှားခြင်းနေပါကလေး။မစ္စတာအယ်ဗီရိုးစ်ကတော့ဒီခြေနေကိုခြေထောက်၃ချောင်းပါခုံနဲ့တင်စားပြောဆိုပြီးဒီခြေထောက်၃ချောင်းစလုံးဟာဒန်းလူအရေးပါတယ်လို့ဆိုပါတယ်။သူပြောတဲ့ခြေထောက်၃ချောင်းကတော့1 American Patriot Act အခန်း၃နှစ်နှစ်မှာပါတဲ့ပြဋ္ဌာန်းချက်တွေအကြောင်းငွေကြေးဆွဲပြောင်းမှုဆိုင်ရာအခက်အခဲ2လက်ရှိရခိုင်ပြည်ပခန့်အခြေအနေနဲ့3အစိုးရရဲ့စီးပွားရေးဆိုင်ရာမူဝါဒတွေဖြစ်ပါတယ်ပထမတစ်ခုဖြစ်တဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေမြန်မာနိုင်ငံမှာယင်းနှိမ့်နှံမှုအခက်အခဲဖြစ်နေတဲ့ပြဋ္ဌာန်းချက်တွေနဲ့ပတ်သက်ပြီးမစ္စတာရူးစ်ရှင်းပြတာက
The more pervasive sanctions however were imposed on the section 311 and 312 of the
US Patriot Act ကအခန်း3.3.1 မှာအမေရိကန်ဘဏ္ဍာငွေကြေးလုပ်ငန်းတွေအမေရိကန်မှာအခြေစိုက်လုတ်ကင်နေတဲ့ဒီပဘန္နာငွေကြေးလုပ်ငန်းတွေအနေနဲ့မြန်မာနိုင်ငံနဲ့လုပ်တဲ့ဘလို့ငွေကြေးအလွဲအပြောင်းမျိုးကိုမဆိုအထူးသတိထားပြီးတော့လုတ်ဆောင်ရမယ်လို့ပြဋ္ဌာန်းထားပါလေ။ဒီပြဋ္ဌာန်းချက်တွေဟာဒီကနေ့ဒီချိန်ထိအတည်ဖြစ်နေသေးရှိပါတယ်။အရင်ကဒဏ်ခအရေးယူမှုအများစုကို2016ခုနှစ်အောက်တိုဘာလမှာသမ္မတဥပမာကရုပ်သိမ်းပေးခဲ့ပေမဲ့လည်းဒီပြဋ္ဌာန်းချက်တွေကတော့ရှိနေသေးပဲဖြစ်ပါလေ
။တကယ်ကတော့ဒီငွေအလွဲအပြောင်းကိစ္စကိုလုံးဝအရေးယူပိတ်ပင်ထားတာမဟုတ်ပါဘူး။ဒါပေမဲ့လည်းအမေရိကန်ဘဏ်လုပ်ငန်းတွေကလုတ်ဖို့တွန့်ဆုတ်ကြတာဖြစ်ပြီးဒီအခြေအနေကိုမြန်မာဆွေရတာဝန်ရှိသူတွေအမေရိကန်ဘက်ကသံဆိုင်ရာဌာနတွေအမေရိကန်ဘဏ်လုပ်ငန်းရှင်တွေအားလုံးတွေ့ဆုံပြီးဆွေးနွေးပြောဆိုနိုင်ခဲ့ရင်ပြည်လည်သွားနိုင်ခဲ့တဲ့ကိစ္စပါအဲဒီလိုဆွေးနွေးပြောဆိုဖို့ကြိုးစားခဲ့ပေမဲ့မဖြစ်ခဲ့ဘူးလို့ HRMR ကုမ္ပဏီစပီးတည်ထောင်ခြင်းကပါဝင်ခဲ့တဲ့ဥပဒေပညာရှင်ဒေါက်တာအန်ဒရူးငုံကျွန်းရံကရှင်းပြပါတယ
်လုံးဝပိတ်ထားတာမဟုတ်ဘူးဒါနဲ့ဒီဖက်ကအစိုးရက American Banker Association အဲ့မှာတာမြင့်ရှိရှိရှိတယ်။အဲ့ဒီလူတွေနဲ့ဒီ OFAC က Office of Foreign Assets Control နဲ့ Treasury နဲ့နိုင်ငံဆိုင်ဝန်ကြီးဌာနနဲ့အကုန်တွေ့ပြီးတော့အစိုးရကဒီ sanction ကိုတလောက်ထိလျှော့ထားတယ်။အဲ့တော့ခင်ဗျားတို့ဒီ OFAC ကနေဒါကိုကြိုက်ထားတဲ့ဟာတော့ရှိတယ်။ဒါမဲ့ဒီဟာဖန်ပြောင်းတာလွဲတာခင်ဗျားတို့ဘာမှမကြောက်နဲ့ကျွန်တော်တို့ဒါလုပ်ပြီးပြီဆိုတဲ့ဟာဒီအစိုးရဖက်ကကမ္ဘာကထားပြီးတော့လုပ်ပြီးနိုင်ဒီအဲ့ဒီကိစ္စကဖိတ်ကန်တစ်ခုကတောင်းတစ်ခုကပြုတ်ပြီးတာအစိုးရကအဲ့ဒါကိုအရင်ဆိုရတော့ကလည်းကျွန်တော်ပြောတယ်လူကြီးတွေဒါလုပ်ပြီးပါလုပ်ပြီးပါကျွန်တော်တို့ဟိုဖက်အတင်းတန်းဖက်ကကမ္ဘာကထားပြီးတော့ခေါ်ရတာလွယ်တယ်ဒါမဲ့ဒီဖက်ကမြန်မာပြည်ဖက်ကအဲ့ဒီဟာကိုစိတ်မဝင်စားတာလားနားမလည်တာလားအရင်ဆိုရလည်းမလုပ်ဒီဆိုရလည်းမလုပ်တော့အခုချိန်ထိအမေရိကန်ဘန်ကာဆိုတွေကမြန်မာပြည်ကိုပတ်စံသွင်းရင်ငါတို့အမေရိကန်ဥပဒေချိုးဖောက်တယ်ကျွန်တော်ဒီကတိုက်ဆောင်ဝင်လာတဲ့သူတို့လက်ခံရင်အမေရိကန်ဥပဒေကျွန်တော်ချိုးဖောက်ရဆိုတဲ့နားလည်မှုရှိတယ်
။ဒုတိယအခြေအနေကတော့မငြိမ်းသေးတဲ့ရခိုင်ပြည်နယ်ပြည်ပခန့်အခြေအနေပါ။အမေရိကန်စီးပွားရေးလုပ်ငန်းတွေဆိုတာကအစုရှယ်ယာလုပ်ငန်းတွေဖြစ်ပြီးဒီအစုရှယ်ယာရှင်တွေရဲ့အခမ်းအနားကတော့တိတ်အရေးပါပါလေ။ဒီပနိုင်ငံတစ်ခုခုမှာစီးပွားရေးလုပ်ရင်းနှီးမြှုပ်နှံတဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေအနေနဲ့အဲ့ဒီနိုင်ငံမှာနိုင်ငံတကာကဝေဖန်ပြောဆိုနေတဲ့မငြိမ်မသက်အခြေအနေတစ်ခုခုရှိနေတယ်ဆိုရင်ဒီအပေါ်မှာအစုရှယ်ယာရှင်တွေကဘယ်လိုသဘောထားတယ်ဆိုတာကိုထည့်သွင်းရပါတယ်။အခုရခိုင်ပြည်နယ်အခြေအနေဟာအမေရိကန်စီးပွားရေးလုပ်ငန်းတွေရေလျူရှုထည့်မတွေ့ပဲထားလို့မရတဲ့အခြေအနေမှာရောက်နေတာကမြန်မာနိုင်ငံမှာသူတို့တွေဘာကြောင့်ရင်းနှီးမြှုပ်နှံမှုလာမလုပ်တယ်လဲဆိုတာကိုတနည်းတစ်ပုံအဖြေပေးနေပါတယ
်။ It's a reputational risk and I'm not going to comment on what the Tamado may have done, what Arsa may have done.
ဒါအများကြီးမှာကိုယ်လုံးရဲ့ဂုံတင်းကိုရင်းရတဲ့အခြေအနေဖြစ်ပါတယ်။တက်မတော်ကဘာလုပ်ခဲ့လဲ။အာစာကဘာလုပ်ခဲ့လဲဆိုတာကိုကျွန်တော်တို့ပြောရမှာမဟုတ်ပါဘူး။ရလကဖြစ်ရနှစ်ခုတစ်ခုက2016ခုနှစ်အောက်တိုဘာလကအဖြစ်ပြက်နောက်တစ်ခုက2019ခုနှစ်ဩဂုတ်လနောက်ပိုင်းကအဖြစ်ပြက်အဲ့ဒါတွေကနေလူပေါင်း9သိန်းလောက်ဟာသူတို့ဒေတာကိုစွန့်ခွာပြီးရောဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတာပါ။ဒါဟာမြန်မာနိုင်ငံအတွက်တိတ်ကိုကြီးမားတဲ့ကိစ္စပါ။ဒါပေမဲ့နိုင်ငံသားကွန်မြူနတီအတွက်ကတော့ဒါဟာကိုယ့်လုပ်ငန်းရဲ့ဂုဏ်သတင်းပိုင်းကိုရင်းရတဲ့တကယ့်ပြဿနာကြီးဖြစ်နေပါတယ်
။နောက်ဆုံးတစ်ချက်ဖြစ်တဲ့ပ ပြည်တွင်းစီးပွားရေးနဲ့ဒီနေ့ညွန်မှုပိုင်းဆိုင်ရာအစိုးရရဲ့မူဝါဒတွေနဲ့ပတ်သက်တာမှာတော့လက်ရှိ NLD ပါတီဦးဆောင်တဲ့အစိုးရအပေါ်မျှော်လင့်ချက်တွေကြီးကြီးမားမားထားခဲ့ကြတာကနေအခုအစိုးရသက်တမ်းနှစ်နှစ်ရှိလာချိန်အထိတိတိတသာပြောင်းလဲမလာသေးတာကိုမစ္စတာရိုးစ်ကထောက်ပြပါတယ်လက်တွေ့မှာတော့အဲ့ဒီမျှော်လင့်ချက်တွေဖြစ်မလာခဲ့ပဲစီးပွားရေးမူဝါဒပိုင်းမှာတည်တည်ရောက်ရောက်ချမှတ်အကောင့်တွေပေါ်တာအခုအချိန်အထိမရှိသေးဘူးလို့သူကထောက်ပြပါတယ်ဒါပေမဲ့လည်းလုပ်မယ်ဆိုရင်တော့လုပ်ဖို့အချိန်ကျန်သေးတယ်လို့ဆိုပါတယ
် It's totally within the control of the Myanmar government. They have 3 years left. They have 3 years left in their mandate. It is entirely dependent upon them to look at
ဒီကိစ္စကမြန်မာအစိုးရရဲ့ထိန်းချုပ်မှုအောက်မှာလုံးဝရှိနေတာပါသူတို့မှာလုပ်ပိုင်ခွင့်၃နှစ်ကျန်ပါသေးတယ်အာဏာရှင်စနစ်ကနေဒီမိုကရေစီကိုအတွင်ကူးပြောင်းခဲ့တဲ့တခြားနိုင်ငံတွေမှာအောင်မြင်မြင်ချမှတ်အကောင့်တွေပေါ်တဲ့မူဝါဒတွေကိုလေ့လာကြည့်ရှုဖို့သူတို့ဘုံမှာလည်းလုံးဝမူတည်ပါတယ်ဥပမာဖိလစ်ပိုင်နိုင်ငံလိုအာဆီယံနိုင်ငံတွေအရှေ့ဥရောပနိုင်ငံတွေမှာလုပ်ခဲ့တာတွေကိုကြည့်နိုင်ပါတယ်ကိုကိုယ်တိုင်ကစပြီးတော့ဖော်ထုတ်ရမှာမဟုတ်ပဲနမူနာယူပြီးတော့လုပ်လို့ရတဲ့ကိစ္စတွေပ
ါဒီအခြေအနေသုံးရောက်ကိုထိထိရောက်ရောက်နဲ့အောင်မြင်မြင်ဂိုင်းတွေဖြည့်ရှင်းလှုပ်ဆောင်တာမျိုးအခိုင်အမာတွေ့ရမယ်ဆိုရင်တော့သူကိုယ်တိုင်မြန်မာနိုင်ငံမှာပြန်လာလို့အောင်မှာပါလို့လေမစ္စတာရူးကပြောပါတယ်အထူးသဖြင့်တော့ဒေါ်ဆန်းစုကြည်နဲ့ NLD အစိုးရအနေနဲ့နေပယ်တီတီမှာတက်တည်နားလေကျွမ်းကျင်ပြီးနိုင်ငံကိုလည်းချစ်ကြတဲ့ပါတီစွမ်းမရှိတဲ့အပြောတတ်တ်မဟုတ်ပဲလှုပ်ဆောင်နိုင်စွမ်းရှိတဲ့သူတို့ဘာလုပ်နေလဲဆိုတာသူတို့ဖာတာတည်နားလေတဲ့ဒီပါရောက်မြန်မာငွေဘွားတွေကိုပြန်ခေါ်ယူပြီးမြန်မာကျွမ်းကျင်သူတွေပါဝင်တဲ့မြန်မာအစိုးရမျိုးကိုဖွဲ့စည်းပါလို့ Every Rose ကအကြံပေးပါတယ်။